သတင်းရသားတဲ့အလို့ကြောင့်2018ခုနှစ်အတွင်းမှာအသက်သေဆုံးခဲ့ရတဲ့သတင်းတောက်အရေးတက်ဟာ2019ခုနှစ်နိုင်ရှင်ရင်နှစ်ဆနီးပါးမြင့်တက်နေပြီလို့သတင်းတောက်တွေကိုအကာအကွယ်ပေးရေးကော်မတီ Committee to Protect Journalists ကပြောပါတယ်။စုစုပေါင်းသတင်းတောက်88ရောင်းနဲ့မီဒီယာဝန်ထမ်းတွေကအလို့လုတ်ကန်ရင်သူတို့သတင်းရသားတွေကိုမနစ်သက်တာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခံနေရလို့သေဆုံးခဲ့ရတာဖြစ်ပါတယ်။မျိုးသမီးသတင်းတောက်တွေကလည်းအမျိုးသားတွေနေတူအလားတူအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့အမျိုးသားသတင်းတောက်တွေအတွက်တက်ရောက်မှုတိတ်မများလာတဲ့အန္တရာယ်တချို့ကိုတော့မျိုးသမီးတရင်နောက်တွေကြုံတွေ့နေရပါတယ်။မိမတရင်နောက်တယောက်အနေနဲ့ online မှာရေးသားပြီဆိုရင်ယောက်ျားတွေကတိုက်ခိုက်ကြလိမ့်မယ်လို့ International Women's Media Foundation အဖွဲ့ကလက်ထောက်ညွှန်ကြားမှု Nadine Hoffman ကပြောပါတယ်။မနေ့ကမျိုးသမီးတရင်နောက်600ကိုစစ်တမ်းမေးမြန်းကောက်ယူခဲ့ရမှာသူတို့ရဲ့သုံးပုံနှစ်ပုံမှာ online ကမတော်မတရားနှောက်ယှက်မှုတွေနဲ့ကြုံတွေ့ရပြီးလိမ့်ပိုင်းဆိုင်ရာနဲ့မိမမုံတရေးကိစ္စတွေပါလိမ့်ရှိတယ်လို့ဆိုပါတယ်။မကြာခင်ကလန်ဒန်မှာကျင်းပခဲ့တဲ့ Media လွတ်လပ်ခွင့်ကမ္ဘာညီလာခံမှာတရင်နောက်တွေကြုံတွေ့ခဲ့ရတဲ့အန္တရာယ်တွေကိုဆွေးနွေးခဲ့ပြီးဒီပြဿနာတွေအပြေရှားဖို့ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။2015ခုနှစ်ကသတင်းတောက်တယောက်အနေနဲ့ကားဘုံခွဲတိုက်ခတ်ခံရပြီးအသက်မသေးဘဲလွတ်မြောက်ခဲ့သူလက်ပြနိုင်ငံစီမံအုပ်ချုပ်ရေးဖွံ့ဖြိုးရေးတိုးတက်ရေးဝန်ကြီးမေချိုက်ဒစ်ကအွန်လိုင်းမတော်မလျားနှောက်ယှက်မှုတွေကအလေးထားရမယ့်အန္တရာယ်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။